တောင်အာဖရိကအခြေတုတက်အပြည့်ချန်ပီယံအော့စကာပစ်တိုရီယပ်စ်ကိုသူချစ်သူအမျိုးသမီးကိုတနက်နေ့ပြစ်တက်ခဲ့တဲ့အတွက်လူသိမှုနဲ့ပြစ်မှုထင်ရှားကြောင်းတောင်အာဖရိကတရားသူကြီးတိုကိုဇိုင်းမက်ဆီပါကစီရင်ချက်ချလိုက်ပါတယ်။ဒါပေမဲ့ပိုးပြီးကြီးလေးတဲ့လူသတ်မှုချိုတင်ကြံစီတပ်ဖြတ်မှုတွေနဲ့တော့အပြစ်မရှိဘူးလို့တရားသူကြီးကပြောပါတယ်။2013ခုနှစ်အတွင်းမော်ဒယ်တဦးဖြစ်တဲ့သူချစ်သူရီဗာစတန်Steenkamp go Oscar သူ့အိမ်မှာတနက်နေ့ပြတ်တက်ခဲ့တာပါ Pistorius ဟာ Pretoria မြို့ကသူ့အိမ်ရေချိုခန်းအတွင်းသူချစ်သူ Steenkamp ကိုကြိုတင်ကြံစီပြီးတပ်ဖြတ်ခဲ့တာဖြစ်တယ်လို့ဆိုပြီးအစိုးရရှေ့နေတွေကစွဲချက်တင်ခဲ့တာပါဒါပေမဲ့ Pistorius ကတော့ညဘက်မှာသူ့အိမ်တွင်းကိုဖောက်ထွင်းဝင်လာသူလို့ထင်တဲ့အတွက်တနက်နေ့ပြစ်ခဲ့တာဖြစ်တယ်လို့ပြောပါတယ် Pistorius ဟာရေချိုခန်းထဲမှာလူရှိနေတာကိုသိပြီးသူပြစ်ခဲ့ရင်အဲ့ဒီလူတည်နေနေဆိုတာကိုသိရတဲ့တနက်နေ့လေးချက်ပြစ်ခဲ့တာကြောင့်ဒါဟာကြိုးကြောင်းမစီလျော်တဲ့လုပ်ရပဲလို့တရားသူကြီးမက်ဆီပါကပြောပါတယ်တကယ်လို့ကြိုတင်ချက်စီတပ်ဖြတ်မှုနဲ့သာပြစ်မှုတင်ရှားကြောင်းဆုံးဖြတ်ခံခဲ့ရမယ်ဆိုရင်တော့ Pistorius ဟာ1025နှစ်ချမှတ်ခံရနိုင်ပွဲရှိခဲ့တာပါအခုချမှတ်ခံရတဲ့လူသိမှုတွေကတော့1015နှစ်အထိပြစ်ဒဏ်ချမှတ်ခံရနိုင်ပွဲရှိပါတယ်အော်တိုဘာလ13ရက်နေ့မှာသူ့ပေါ်ပြစ်ဒဏ်စီရင်ချက်ချမှတ်မှာဖြစ်ပါတယ် Pistorius ဟာ2013ခုနှစ်အစောပိုင်းတုန်းကလည်းJohannesburg မြို့ကစားသောက်ဆိုင်တစ်ခုမှာဥပဒေမဲ့တနက်နေ့ပြစ်ဖောက်ခဲ့ပူပါရယ်